နိုဝင်ဘာလတဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်ဆာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများသင်းအာဆီယံညီလာခံလို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတပန်ဆာကြေညာလိုက်တာပါ။တောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေဟန်တားမရှိဘဲစီစဉ်နိုင်မှုသမ္မတထရမ့်အစိုးရကအာဆီယံသင်းနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲအာဆီယံတွင်းရေးမှုချုပ်နဲ့တွေ့ဆုံပြီးနောက်မှာလဲဒုသမ္မတပန်ဆာပြောဆိုသွားပါတယ်။ရှေ့တောင်အာရှနိုင်ငံတွေကတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်အငင်းပွားနေတာတွေအတွက်ရရှိသဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုအာရုံစိုက်နေခြင်းမှာပဲဒီသာရင်းနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချက်ထွင်မှုကြိုးပမ်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါ။ဒီကနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းသမ္မတဂျိုကိုဝီဒိုဒိုပါဝင်အင်ဒိုနီးရှားဆိုးရတာဝန်ရှိသူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်ဆာကအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစ္စလာမ်အစ္စလမ်ဘာသာကိုယ်ပိုင်ယုံကြည်မှုကိုလည်းချီးကျူးစွာပြောကြားသွားပါတယ်။ကမ္ဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ကလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးလူ့ခွင့်ရင်းနဲ့ဘာသာရေးယုံကြည်မှုကွဲပြားခြားနားမှုတွေကိုတန်ဖိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဖိုးတွေကိုကာဝယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းဒုသမ္မတပန်ဆာပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရမ့်အနေနဲ့အင်ဒိုနီးရှားနဲ့စီးပွားရေးဆက်ဆံရေးတူးမြင့်မှုရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါတယ်။ဒီကနေ့ခီးစဉ်မှာပဲအရှိတောင်အရှမှာအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်တီကယ်ဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူပါဝင်ဘာသာရေးကောင်းဆောင်နေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒုသမ္မတပန်ဆာအာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်ဆက်မှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါ။ဒုသမ္မတပန်ဆာအင်ဒိုနီးရှားခီးစဉ်ပြီးမှာတော့ဩစတြေးလျကိုခရီးဆက်မှာဖြစ်ပါတယ်။